တော်စန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်ရေးဥပဒေကိုပြည်သူ့လွှတ်တော်မှအဆိုပြုလာမှာတော့တမတော်သားကိုယ်စားလှယ်ကဒီနိုင်ငံတော်အတိုင်ပင်ခံဥပဒေဟာအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိစစ်စစ်ဖို့အတွက်အချိန်ကာလပိုပြီးတော့ပေးဖို့တောင်းဆိုခဲ့ပါတယ်။မြို့သားလွှတ်တော်ရဲ့ထောက်ခံချက်နဲ့ပြည်သူ့လွှတ်တော်ကိုရောက်လာတဲ့ဒီဥပဒေကြောင့်တော့အင်္ဂါနေ င်ပြထားပါရဲ့ရှင်
အခြေခံဥပဒေရဲ့အကန့်အသတ်ကြောင့်တမရဖြစ်ခွင့်မရှိတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်ရေးအမျိုးသားလွှတ်တော်ကအတည်ပြုခဲ့တာကိုအခုပြည်သူ့လွှတ်တော်ကိုလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။ဒီဥပဒေချမ်းကိုဆွေးနွေးဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကတနင်္လာနေ့မှာပြည်သူ့လွှတ်တော်ကိုတင်ပြခဲ့တာမှာတမရသားကိုစလေကအခြေခံဥပဒေနဲ့ကန့်ညီမှုရှိမရှိစစ်ဆင်နိုင်ဖို့အတွက်အချိန်တိုးပေးဖို့တောင်းဆိုခဲ့တာပါ။ပြည်သူ့လွှတ်တော်ရင်းကအခြေအနေတွေကိုတော့တအောင်းအမျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုစလေဒေါ်နှမ်းမိုးကအခုလိုပြောပါတယ
်ဥပဒေဒီဥပဒေကျမ်းနဲ့ပတ်သက်ပြီးတော့သူတို့အချိန်မလောက်ဘူးပေါ့နော်လေ့လာဖို့ကအချိန်မလောက်ဘူးတကယ်လို့ဒီဥပဒေကျမ်းဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီတယ်ဆိုလို့ရှိရင်သူတို့တမရိုရန်ကိုစလေအနေနဲ့သူတို့အပြည့်အဝထောက်ခံမယ်ဆိုတဲ့အကြောင်းသူပြောသွားတာပေါ့နော်ဒါပေမဲ့အချိန်တော့တက်မှတ်ပေးပါပေါ့နော်အချိန်ကိုတိုးပေးပါပေါ့ဒီလေ့လာဖို့အချိန်ပေါ့နော်အဲ့ဒီဟာတောင်းဆိုရတော့လွတ်တော်ဥက္ကဋ္ဌကတော့ခါတိုင်းဆိုလို့ရှိရင်ကျောင်းကအကြောင်းအရာတစ်ခုကိုဆွေးနွေးချင်တယ်ဆိုလို့ရှိရင်ကျောင်းကဒီနေ့လိုတင်တွင်းတဲ့အကြောင်းအရာဆိုလို့ရှိရင်ညနေ၄နာရီဆိုရင်ကျောင်းကပိတ်ပြီလေဒါပေမဲ့ကျောင်းကအခုကညနေ၄နာရီမဟုတ်ပဲနဲ့နောက်တစ်နေ့၉နာရီအထိကျောင်းကအမီတင်းကိုလက်ခံတယ်ပေါ့
တမရော်သားကိုစလဲရဲ့တောင်းဆိုချက်အရနိုင်ငံတော်အတိုင်ပင်ခံဥပဒေချမ်းကိုဆွေးနွေးလိုသူတွေစည်းရင်ပေးသွင်းနိုင်တဲ့အချိန်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌကနိုင်ပိုင်းတိုးပြီးပေးလိုက်ပါတယ်။ဒီဥပဒေကိုပြည်သူ့လွှတ်တော်တွင်ကန့်ကွက်ထောက်ခံမှုအခြေအနေအလားအလာကိုတော့ဒေါ်နှမ်းမိုးကအခုလိုဆက်ပြောပါတယ်
။ဆွေးနွေးမဲ့သူဆိုလို့ရှိရင်လည်းကျွန်မအထင်ကတော့တမရော်သားကိုစလဲဒါမှမဟုတ် USCB ပဲရှိမှာပါ။ကျွန်တော်တို့ကျန်တဲ့လွှတ်တော်ကိုစလဲတွေတော့ဆွေးနွေးဖို့အလားအလာမရှိဘူး။ဘာဖြစ်လို့လဲဆိုရင်ဒီဟာအကုန်လုံးကသဘောတူရတယ
်
သဘောတူတဲ့အနေအထားမှာရှိတယ်ဗောဒီဥပဒေကျမ်းနဲ့ပတ်သက်ပြီးတော့ကျွန်မကတော့ကျွန်မကတော့သဘောတူရဘာဖြစ်လို့လဲဆိုရင်ဒါလိုလဲလိုအပ်တယ်လို့ကျွန်မကတော့ထင်တယ်လေနိုင်ငံတော်အတိုင်းမင်ခံဆိုတာကဒါလိုအပ်တဲ့ဥပဒေကျမ်းလို့ပဲကျွန်မထင်တာပဲကျွန်မယူဆတယ်ဗောနော်တော်အနေနဲ့တော့ကျွန်တော်မကန့်ကွက်ပါဘူးအဲကန့်ကွက်တယ်ဆိုလို့ရှိရင်လည်းဒါဒီဟာကအချိန်ပိုကုန်တာပဲရှိမှာပဲလေ
ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်ရေးဆိုင်ရာဥပဒေမူကြမ်းကိုတော့အမျိုးသားလွှတ်တော်မှစတင်တင်သွင်းအတည်ပြုခဲ့တာဖြစ်ပြီးအင်ကာနဲ့ဆွေးနွေးမဲ့ပြည်သူ့လွှတ်တော်မှပြင်ဆင်ချက်မရှိအတည်ပြုနိုင်ရင်တော့ပြည်ထောင်စုလွှတ်တော်ကိုတင်ပြစရာမလိုတော့ဘဲသမရထံတင်ဖို့ပဲကြံတော့တယ်လို့ဥပဒေချမ်းကိုတင်သွင်းခဲ့သူအမျိုးသားလွှတ်တော်မှဦးအောင်ကြည်ညွန့်ကပြောပါတယ
်အတိုင်ပင်ခံဥပဒေကကျွန်တော်အမျိုးသားကအတည်ပြုပြီးတော့အခုဒီနေ့ပြည်သူ့ကိုပို့ပြီးကျင့်တယ်မနေ့ကကိုကံရစီအရှိမလားဗာညာမနေ့ကကိုဆွေးနွေးကြမယ်ဆွေးနွေးကြပြီးလိုအပ်ရင်မဲခွဲမယ်မဲခွဲရင်မနေ့ကပြည်သူ့မှာမဲခွဲပြီးတဲ့အခါကျတော့အကယ်၍များအမျိုးသားကတင်တဲ့အတိုင်းပြင်ဆင်ချက်မရှိအတည်ပြုတဲ့ဆိုရင်နောက်နေ့ကိုကျွန်တော်အမျိုးသားလွတ်တော်ကိုပြန်ပြီးတော့ပို့မယ်ဒီအဲ့ဒါဆိုရင်တော့ပြည်ထောင်စုကအတည်ပြုတဲ့အတိုင်းမှတ်ယူပြီးတဲ့အခါကျတော့ကျွန်တော်သမဏစီပို့ယူမယ်ရှင်ပြင်ဆင်ချက်နဲ့လာတယ်ဆိုရင်ကျွန်တော်အမျိုးသားကနေပြန်ပြီးဒီပြင်ဆင်ချက်ကိုလက်ခံတယ်ဆိုလို့ရှိရင်လည်းပြီးရောမှာပေါ့အဒီစင်ကြကိုလက်မခံဘူးဘောရကွယ်လို့မယ်ကျွန်တော်ပြည်တော်စုတက်ပြီးတော့အဲ့မှာဆက်လုပ်ရမှာပေါ့
ဥပဒေအတည်ပြုနိုင်ခဲ့ရင်တော့ဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားအတက်အကြံပေးခွင့်နောက်ဒီအကြံပေးဆောင်ရွက်ချက်တွေကိုပြည်တော်စုလွှတ်တော်ကိုတာဝန်ခံရမှာဖြစ်ပြီးလိုအပ်ခဲ့ရင်အစိုးရဌာနဆိုင်ရာအဖွဲ့အစည်းအသင်းအဖွဲ့လူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်ထောင်စုအစိုးရကိုဥဆောင်ဖွဲ့စည်းထားပြီးလွှတ်တော်နှစ်ရပ်စလုံးကိုလည်းအများစုကြီးစိုးထားတာကြောင့်နိုင်ငံတော်အတိုင်ပင်ခံခန့်အပ်ရေးဥပဒေမူကြမ်းဟာလည်းဒီရက်ပိုင်းအတွင်းမှာပဲအများစုထောက်ခံမင်းနဲ့အတည်ပြုနိုင်မယ်လို့အများကခန့်မှန်းချပါတယ်ရှင်